Royal Swedish Academy of Sciences has today decided to award the 2019 Nobel Prize in Physics with one half to James Peebles.
수리는 떠오르는 뜻당아 1999년에 유바베라 노벨상 저자와 상야 띠우리고 포토카레 제임스 피블스 저웹디디 챤드워크로 미가바 디시야 네서자와라고 저차 서자와라리가 빠니래 소라 띠시게레 미샤 미요네 디디에 퀴도로고 비보 송착해요.
2019 October 10日が Sweden Town Paper Trigger Green Moon Pamoka Goran Hansen が陳謝ばらば、トロトンゴバチャ、ユバベラ、ノボスピレスラゴ、ユバベラ、ピニャーシン、ドクトブリザーティンガ、ピョピャー、ピマバ。
サチャオブラインイエサ、エロハサチャオブラインチラロ、エロピアンネスラゴ、ピオリアプチェタネゲレ、イアメリカネガ、プリンストン・ユニバーシティ、アプチェタネジョウィチェタ、パモカ、ピポ、アヤバ。Now, to let you be the next hour, a pinma, a cigarania, she nine, she yellow, Mapioriva, she nine, Jambu, the Nidanana Dangere, Switzerland Nanga, Diriba, Tigra, Pamoka, Misha, Mayone, Pamoka, Digi, Kulu, Yajava.
Pamoka, James Peebles, Supaja, Supibu, Jigarabane.
General Big Bang, Dutin Dari for a set of life, Sama, Pakuemui.အကြည့်ကူလုံးတဲ့နဲ့ပန်းပေါင်း14ဒါမှစဖြစ်ခဲ့တယ်ဆိုပြီးတော့ဟုတ်ကဲ့ဟုတ်ကဲ့ပါအဲ့ချိန်မှာအပူချိန်က centigrade အချင်း5000ကျော်အထက်မှာရှိတဲ့အတွက်အလူမျိုးအနေနဲ့စက်တာဝလာကြီးထဲမှာမရှိသေးတဲ့အချိန်မှာအဲ့ဒီအချိန်မှာပရမအနုမျိုးခေါ်တဲ့ proton နဲ့ electron တို့အဲ့ဒီအပုံတွေပဲရှိပါရဲ့။နောက်အဲ့၄သိန်းလောက်အကြာမှာပေါ့နော်။သူတို့တွက်ကြည့်လိုက်တဲ့အခါကျအပူချိန်5000ကနေပြီးတော့အပူချိန်3000လောက်ရောက်လာတဲ့အဲ့ချိန်ကျတော့ proton နဲ့ electron တွေပေါင်းကြည့်တော့ hydrogen ဆိုတဲ့အပေါ်ဆုံးအနုမျိုးစဖြစ်တယ်။အဲ့ဒီဖြစ်တဲ့အချိန်ကိုပြန်ပေါင်းထုတ်တဲ့အချိန်ပေါ့နော် recombination error လို့ခေါ်တာ။အဲ့မှာ proton နဲ့ electron တွေပေါင်းလာတဲ့အတွေ့အထိ energy balance ကိုတွက်လိုက်တဲ့အခါကျလို့ရှိရင်mass balance energy balance ကိုတွက်လိုက်တဲ့အခါကျလို့ရှိရင်ရောင်ကြီးထွက်လာတယ်။အဲ့ဒီရောင်ကြီးအပြင်အလင်းရောင်ပေါ့ဗျာ။ဒါနဲ့အလင်းရောင်က microwave flying နဲ့ထွက်တဲ့အရောင်ဖြစ်ပါတယ်။ဒီရောင်ကြီးကဆက်ကြပါလားအစမှာတည်ငြိမ်တယ်ဖြစ်နေဖြစ်နေရမယ်။ဒီရောင်ကြီးရှိတဲ့အတွက်ဒီရောင်ကြီးမတိုင်ခင်ကပေါ့ဒီပေါင်းစည်းမှုရဲ့ big bang ကြီးဖြစ်ခဲ့တယ်။ဒီ radiation ကို cosmic background radiation ပေါ့နော်။အဲ့ဒါ 3 degree Kelvin radiation လို့ခေါ်ပါတယ်။အဲ့ဒီဟာစီရမယ်စီနိုင်တယ်ဆိုတဲ့ဟာကိုလွန်ခဲ့တဲ့အနှစ်50 60လောက်ကသူဟော့ကင်းထုတ်ခဲ့တာပါအဲ့တော့ဟော့ကင်းထုတ်တဲ့လူတွေအများကြီးမှာသူလည်းတယောက်အပါဝင်ဖြစ်တဲ့အတွက်သူ့ကို Nobel Prize ဒီနှစ်ထဲမှာပေးတာဖြစ်ပါတယ
် Cosmic background radiation ရှိရဆိုတော့ကိုတိုင်တာနိုင်ခဲ့တာပါ
သက်တာဝလာထဲမှာဒီ cosmic background radiation ပေါ့နော် 3 degree Kelvin radiation အဲ့ microwave flying ရှိရမယ်အဲ့ဘယ်နေရာမှာတိုင်တိုင်ဆက်ကြောက်လာတယ်မှာကြိုက်တဲ့နေရာမှာတိုင်ဒီရောင်ချီဆိုင်ပေါ့နော်မိုက်ခရိုဝေ့ဗ်ဆိုင်ဟာဒီတသမတ်တည်းရှိရမယ်ဆိုတာကိုဟော့ကင်းထုတ်ခဲ့ပြီးတော့1958ခုနှစ်လောက်ကြာမှာအဲ့ Penzias နဲ့ Wilson ဆိုတဲ့အဲ့ AT&T Bell လေပေါ့နော် New Jersey မှာရှိတဲ့ American Telegraph and Telecommunication မှာအလုပ်လုပ်ခဲ့သူဒေတာစင်ညာရှင်နှစ်ယောက်ကတိုင်ပြီးတွေ့တာသူတို့ကမိုက်ခရိုဝေ့ဗ်အင်တန်နာပေါ့နော်မိုက်ခရိုဝေ့ဗ်တိုင်းနဲ့ဟာတခုကိုသူတို့ရှင်နေတဲ့အချိန်မှာဒီအနောက်ကနေပြီးတော့ဒီအဲ့ဒီ slide ကအငြင်းပေါ်ထောက်လို့မရအဲ့တော့သူတို့တိုင်းနဲ့ set တွေကိုအကုန်လုံးပိတ်ခေါင်းမိုးမှာခူလီလုတ်တဲ့အတန်လားဆိုပြီးတော့ခူလီရဲ့အတိုက်တွေကိုဖဲဖဲဒါပဲအငြင်းပြန်တွေ့ရင်နောက်ဆုံးကျတော့မှအဲ့ဒါပါလဲဆိုတော့ Professor Peebles တို့ Hawking ထုတ်ခဲ့တဲ့ဟာနဲ့အတိုက်ကိုသွားဖြစ်တဲ့အတွက်သူတို့1958ခုနှစ်မှာအဲ့ဒီပေါ့နော် CNB Cosmic Background Radiation ကိုစပြီးတော့တွေ့တဲ့လူတွေတိုင်းတဲ့လူတွေဆိုတော့သူတို့လည်း Nobel Prize ကိုရခဲ့ပါတယ
်။သမုခပြီးလို့ဖြင့်ပေးဆခြင်းနဲ့တွေ့ချက်မှုတွေကလည်းစကြဝဠာဘယ်လိုစဖြစ်တယ်ဆိုတာကိုနားလည်တာတလို့တွေ့ရှိချက်အတွက်တည်းနဲ့မရင်မတွက်နိုင်အောင်ရှိလာခဲ့တာပါ။1995ခုနှစ်မှာတော့ရှီဂင်ကယူပပေတာပညာရှင်နှစ်ဦးဖြစ်တဲ့မီရှယ်မယိုနဲ့ဒီဒီယိုကွီလိုတို့ကနောက်စကြဝဠာတွေရှိနေတယ်ဆိုတာကိုတွေ့ရှိခဲ့တာပါ။ဒီလိုတွေ့ရှိမှုကဒီမျိုးကဘာလို့တက်ရှိပြီးတခြားနေရာမှာရှိနေသေးတာဆိုတော့ရှာဖွေဖို့အတွက်နန်းစာရလာစီပါတယ်
ကျွန်တော်တို့ကဘာပေါ်မှာတက်ရှိတော်ရည်ရှိတယ်လို့ဒီနေဆက်ကြောက်လာမဟုတ်ရဲအနန္တဆက်ကြောက်လာကြီးတဲ့မှာကောတက်ရှိတယ်ရှိနိုင်လားဆိုတဲ့ဟာကိုသ ိုင်းဖို့လွန်ခဲ့တဲ့အနှစ်20အစိတ်လောက်ကသူစာပြီးစူးစမ်းခဲ့ပါတယ်ဖြစ်ဖို့များတာဒီနေကိုဖတ်နေတဲ့ဂျူရီရှိလို့ဆိုရင်တက်ရှိတော်ရီရှိဖို့အကြမ်းစားရှိတယ်ဆိုတဲ့ဟာကိုအခြေခံပြီးတော့သူတို့တိုင်းပါတယ်တိုင်းပုံတိုင်းကြီးကအခုထိလည်းဒီလိုပဲတိုင်းပါတယ်အဲ့ဒါကို exoplanet measurement လို့ခေါ်ပါတယ်အဲ့ဒါပါလဲဆိုလို့ရှိရင်ဥပမာဒီကနေကျွန်တော်တို့ရဲ့ Milky Way လို့ခေါ်တဲ့နှစ်ကုပ်ဝေးတန်းကြီးထဲမှာရှိတဲ့ကျဲပေါ့နော်အလင်းနှစ်ပေါင်း3,000 50လောက်နေရာမှာသိရကြတဲ့ရောင်စံတိုင်လိုက်တဲ့အခါကျလို့ရှင်ကျွန်တော်တို့နေဆက်ကြဝလာလို့နေကိုပတ်နေတဲ့ဂျူရီသာရှိလို့ရှိလို့ရှင်အဲ့ဒီကျေကိုလှမ်းကြည့်နေတဲ့အချိန်မှာတစ်ချိန်မှာအဲ့ဒီအလင်းရောင်ကပိတ်သွားတယ်အဖို့မိန်သွားတယ်ပြီးတဲ့ခါကျတော့ပြန်လင်းလာတယ်ပြန်လင်းလာလိုက်မိတ်သွားလိုက်တာလေးက6လတစ်ခါတစ်နှစ်တစ်ခါ4နှစ်တစ်ခါဖြစ်လို့ရှိရင်ဒါမျိုးဆက်ကြဝလာပုံစံမျိုးအဲ့ဒီနေရာမှာရှိပြီရှိလို့ရှိရင်ကဘာပေါ်မှာရှိတဲ့လူတွေလိုပဲအရှိတရားတွေရှိနိုင်တယ်ဆိုတဲ့ဟာကိုသူတို့စာပြီးတော့တိုင်းခဲ့ပါတယ်အခုအချိန်မှာဆိုလို့ရှိရင်ဆက်ကြဝလာမှာတက်ရှိတရားတွေရှိမရှိနဲ့ဒီ exoplanet တွေရှိမရှိကိုတိုင်းခဲ့တဲ့ဟာပေါင်းဒီလိုနေဆက်ကြဝလာလို့ဂျူတွေပတ်နေတဲ့ဟာပေါင်းဒီတော့ဆိုကိုတိုင်းနိုင်ခဲ့ပါပြီ
ကဘာကြီးဆက်ပြီးဖြစ်တည်လာချိန်မှာတက်ရှိတရားတွေပါပါလာတာတော့မဟုတ်ပါဘူး
လွန်ခဲ့တဲ့နှစ်3,000 ¥14,000လောက်ကပေါက်အကွဲမှုကြီးဖြစ်ပြီးလွန်ခဲ့တဲ့နှစ်3,500လောက်ကမှဆက်ကြဝလာဆက်ဖြစ်ပါတယ်။ဒီနေ့ဒီဂျူရီပတ်တဲ့ဆက်ကြဝလာဖြစ်ပြီးနှစ်3,500လောက်ကမှဖြစ်စီတော်ရီကဘာပေါ်မှာစပေါ်လာတယ်လို့ပြောပါတယ်။အဲ့ဒါကြောင့်ဘယ်အချိန်လောက်ကများရှိခဲ့လဲဆိုတာတေချာလက်တွေ့တိုင်းကြည့်တဲ့အခါကျတော့ဒီ Greenland ဆိုလို့ရှိရင်နှစ်3,400ကကာဗွန်တွေပိတ်ပြီးစွာစုနေတဲ့ကြောက်တွေကိုတွေ့ခဲ့တာဒါပထမဆုံးစပြီးတော့ဒီတက်ရှိတော်ဖြစ်နိုင်တယ်ဆိုတဲ့ဟာကိုမှတ်တမ်းတင်ထားတာရှိပါတယ်အဲ့တော့အခု Nobel ဆုရတဲ့သုတေသနပညာရှင်တွေကတော့တက်ရှိတော်များကဘာအပြင်မှာတခြားဆက်ကြဝလာများရှိနေလားဒီဆက်ကြဝလာကြီးကဘယ်ကစခဲ့လဲဆိုတဲ့ဟာကိုဒီကံတဲ့လူတွေကိုဂုဏ်ပြုတဲ့အနေနဲ့ Nobel ဆုပေးတာဖြစ်ပါတယ်
ဒေါက်တာမလီတာတင်းရဲ့ပြောကြားချက်နဲ့ဒီသတင်းပတ်သက်သိပ္ပံနဲ့ဉာဏ်ပညာဇာတ်တော်ကိုဒီမှာပဲရန်နာလိုက်ပြန်ပြီ။နောက်ပတ်မှာတွင်ပြန်ဆောင်ရွက်ပါမယ်။